ရခိုင်ပြည်နယ်တွင်းကပြည်ပကတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တမာနီးလန့်နေရပြောဆိုဆွေးနွေးအဖြစ်ရှာနိုင်မှုကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံကအဖွဲ့တစ်ခုနောက်တစ်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။နောက်သတင်းပတ်စလုံးပိုင်းမှာမြန်မာဖွဲ့ရောက်လာမယ့်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရှီရှီဒူဟကမနေ့ကတော့ဆိုချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားတာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥကျော်တက်ဆွေကောင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနရဲ့အကြီးအကဲများရှိသူကပြောတယ်လို့ဆိုပါတယ်။မြန်မာအဖွဲ့အခုဘင်္ဂလားဒေ့ရှ်ကိုလာမယ်ဆိုတဲ့သတင်းကတော့ဒီဩဂုတ်25ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်မြန်မာပြည်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်ပေါင်း 4,800 ရှိသွားပြီလို့ကုလသမဂ္ဂကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာဖြစ်လာတာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ကစားဒေသတစ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်ကရိုဟင်ဂျာဒုက္ခသည်တွေက 3,000 လောက်ရှိတယ်။အခုနောက်ဆုံးရောက်လာတဲ့လူတွေနဲ့ပေါင်းမဆိုရှင်စုစုပေါင်း 8,000 နီးပါးဒုက္ခသည်တွေရောက်လာဒီဖြစ်ပါတယ်အသက်ဆက်ထောက်လာတဲ့ဒုက္ခသည်တွေကယာယီတဲ့နဲ့ဖြစ်သူတို့နေနေရပြီးတော့ဝမ်းရောဂါပါဝင်ကုသရောဂါတွေပြန့်ပေါ်လိုက်မယ်ဆိုပြီးတော့လည်းသတိပေးမှုတွေရှိနေပါတယ်